ဂျပန်နိုင်ငံကန်ယိုရက်မှာတော့ငလျင်ကြီးလှုပ်ခတ်နိုင်တဲ့အန္တရာယ်သတိပေးချက်ကိုအရင်ထုတ်ပြန်ခဲ့တာအခုပြန်လည်ဖယ်ရှားပေးလိုက်ပါပြီ။ဒေသခံပြည်သူတွေအနေနဲ့နေရက်ပြန်သွားနိုင်ပြီးပုံမှန်တိုင်းပြန်လည်နေထိုင်သွားနိုင်ပြီလို့သဘာဝဘေးဒဏ်စီမံခန့်ခွဲဝန်ကြီးကဒီနေ့ကြတာရင်းနေ့မှာကြေညာလိုက်တာပါ။အထူးသတိပေးချက်ကိုဖယ်ရှားပေးလိုက်ပေမဲ့ကြီးမားတဲ့ငလျင်လှုပ်နိုင်တဲ့အန္တရာယ်အဆုံးသတ်သွားတာမဟုတ်တဲ့အတွက်ဒေသခံတွေအနေနဲ့ကိုယ်ပမာရောက်နေတဲ့ဆိုတာတခြားသူတွေကိုအသိပေးထားဖို့အရေးပေါ်စာရေးရိက္ခာတွေစုဆောင်းထားဖို့အရေးပေါ်စီစဉ်တွေကိုတော့လှုပ်ထားကြဖို့ဝန်ကြီးကအကြံပြုထားပါတယ်။ဘယ်နေရာဘယ်ချိန်မဆိုကြီးမားတဲ့ငလျင်ကြီးလှုပ်ခတ်နိုင်သေးတယ်လို့လည်းသူကပြောပါတယ်။ Pacific ကမ်းရိုးတဲ့ဒေသမှာအင်အားပြင်းထန်တဲ့ငလျင်ကြီးတစ်ခုလှုပ်နေတာကြောင့်ပြည်သူတွေဘေးကင်းရာထွက်ခွာဖို့ပြင်ထားဖို့ဂျပန်ဘူမိဗေဒဌာနကဘယ်တော့မှနဲ့မတူတဲ့သတိပေးမှုကိုပြီးခဲ့တဲ့ကြာတာရင်းနေ့ကထုတ်ပြန်ခဲ့တာပါ။ဒီတိပေးချက်ကြောင့်ဝင်းချုပ်ဖူမီယိုကီရှိရာနိုင်ငံသားသွားမဲ့ခီးစဉ်ကိုတောင်ဖျက်သိမ်းခဲ့ရပါတယ်။ဒီဂျပန်နောက်တောင်ပိုင်းကကျူရှူကျွန်းမှာပြီးခဲ့တဲ့အပတ်က 9.1 ပြင်းအားနဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပြီးတဲ့နောက်ပြင်းထန်တဲ့ငလျင်ကြီးလှုပ်ခတ်နိုင်ခြေပုံများနေတယ်ဆိုပြီးတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျ။